ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့မိုးကြိုးကြောင့်သေဆုံးသူများလာခြင်းအကြောင်းအပိုင်း1ကိုတင်ပြထားပါမယ်။မြန်မာနိုင်ငံမှာမိုးကြိုးဖြစ်တာကြောင့်ဒီနှစ်ထဲသေဆုံးရသူကအရင်နှစ်ထက်အများကြီးများလာနေပြီးနောက်ထပ်ဖြစ်လာမှာကိုလည်းစိုးရိမ်နေရတယ်လို့ဘေးအန္တရာယ်ဆိုင်ရာကြမ်းကြည့်သူတွေကဆိုပါတယ်။ဒီနှစ်ထဲသေဆုံးသူဘလောက်ထိများလာနေပြီးဘလို့လူတွေအထက်မိုးကြိုးဖြစ်ခံရကဝမ်းစာရှာရင်သေဆုံးမှုအများဆုံးခံရသူတွေအနေနဲ့ဘလို့ကာကွယ်နိုင်ပါလဲ။ဒီအကြောင်းအသေးစိတ်စောင့်ကြည့်နေတဲ့ဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကညွှန်ကြားမှုဒေါ်ဖြူလက်လက်ထုံးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်ဟုတ်ကဲ့ဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဌာနကညွှန်ကြားမှုဒေါ်ဖြူလက်လက်ထုံးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီမိုးကြိုးဖြစ်တာကြောင့်ဒီနှစ်ထဲအခုဇွန်လပထမပတ်ထိပေါ်ဆင်မနော်သေဆုံးသူကလူ60ကျော်ပြီးတော့ဒဏ်ရာကလည်း30လောက်ရထားတဲ့ခါကျတော့ပြီးခဲ့တဲ့နှစ်အလားတူကာလနဲ့ရှင်းလိုက်ရမယ်ဖြစ်ဖြစ်အခုအများစိုးရိမ်နေကြတဲ့ကိုဗစ်သေဆုံးမှုနဲ့ရှင်းလိုက်ရမယ်ဖြစ်ဖြစ်အများကြီးကိုများလွန်းနေတာကိုတွေ့ရပါတယ်ဆင်မရင်အထူးသဖြင့်တော့ဒီပြီးခဲ့တဲ့အပတ်တစ်ပတ်ထဲမှာပဲအနည်းဆုံး30လောက်သေခဲ့ပြီးတော့20ကျော်ဒဏ်ရာရခဲ့တာအပြင်အခုမိုးကြကာလရှေ့မှာလည်းမိုးကြိုးဖြစ်တာတွေဆက်ရှိနေတယ်လို့မိုးလီဝတာနဲ့ဇလဗိဒဌာနကခန့်မှန်းထားတာမို့ဒီသေဆုံးမှုတွေကနေရှော့ချနိုင်မှုဘာစအကြံပေးကြလဲဆရာမရင
်ဒီမိုးကြိုးဖြစ်တာတွေကကျတော့ကျမတို့ဒီမှာဒီမိုးဥကာလာမိုးနှောင်းကာလာဒီမှာတော့အဖြစ်များတယ်ပေါ့ခုနကပြောသလိုဒီဂျွန်လပထမပတ်မှာဆိုလို့ရှိရင်လေမိုးကြိုးဖြစ်တဲ့အချိန်ကလည်း22ကျင်းတော့ပေါ့နော်ရှိခဲ့ပြီးတော့28ဦးသေဆုံးခဲ့တယ်22ဦးဒဏ်ရာခဲ့တယ်နောက်အဲ့ဒီရဲ့ရှေ့တစ်ပတ်ပေါ့နော်မေလ25ရက်နေ့ကနေမေလ31ရက်နေ့ထိမှာဆိုလို့ရှိရင်တော့9ကျင်းရှိခဲ့ပြီးတော့9ဦးတည်ဆုံးခဲ့တယ်ပေါ့အဲ့တော့ဒီနေလာရဲ့နောက်ဆုံးပတ်နဲ့ဒီဂျွန်လာရဲ့ပထမပတ်မှာတူပဲကျမတို့ကတော်တော်များများကြီးကိုပို့ပြီးတော့များလာတာကိုလည်းတွေ့ရပါပဲ။နောက်အခုအဲ့ဒီဖြစ်စဉ်တွေကိုကြည့်လိုက်တဲ့အခါကျတော့များသွားပြင်တော့အပြင်မှာရှိနေတဲ့အခြေအနေမှာတော့ဖြစ်တိုင်းများပါတယ်။အဲ့အပြင်မှာရှိနေတဲ့အဲဒီမှာမှများသွားပြင်ဒီလေယာဉ်လုတ်တွေလုံနေတဲ့အခြေအနေမှာဖြစ်တဲ့ဖြစ်စဉ်တွေကတော့အများဆုံးတွေ့ရှိရပါတယ်။အဲ့ဒီနောက်ပိုင်းတော့ဒီလမ်းပေါ်မှာသွားလာနေတဲ့အချိန်ကြီးပေါ့နော်။နောက်တစ်တင်အောက်တီမှာနားနေတဲ့အချိန်ကြီးမိုးဝင်ခိုလိုက်တဲ့အချိန်မျိုးကြီးအဲ့လိုအချိန်မျိုးကြီးမှလည်းမိုးကြိုးဖြစ်တာကိုတွေ့ရပါတယ်။နောက်တစ်ခုကကျတော့ဒီအပြင်မှာကိုပဲနားဖမ်းနေတဲ့အချိန်နောက်ရေမြောင်းတွေတူးနေတဲ့အချိန်ကြီးနောက်လေထဲမှာပေါ့နော်ရေနဲ့ပတ်သက်ပြီးတော့ရေမြောင်းတွေလုံနေတဲ့အချိန်ကြီးနောက်အိမ်ရဲ့တစ်ဆင့်မိတ်မှာရေခံနေတဲ့အချိန်မှာလည်းပြစ်တာတွေ့ရပါတယ်။နောက်ကဖားရိုက်ချွတ်တဲ့အခါမျိုးပေါ့နော်။ဒီလိုမျိုးဆိုတဲ့အခါကျတော့ဒီရေနဲ့ဆက်ဖြတ်ပြီးတော့ဖြစ်သွားတဲ့ဖြစ်စဉ်လေးတွေကိုလည်းတွေ့ရှိရပါတယ်။နောက်တစ်ခုကကျတော့ဆက်ဘင်းတွန်းလာရင်လည်းမိုးကြိုးဖြစ်တဲ့ဖြစ်စဉ်လည်းရှိခဲ့တယ်။နောက်လေထုံချက်နဲ့လေထုံနေတယ်ပေါ့နော်။နောက်ပြန်လှုပ်တဲ့အချိန်မှာဖြစ်နေတယ်ဆိုတော့အဲ့တော့ခါကျတော့ဒီတန်ထဲပစ္စည်းတွေနဲ့ထိတွေ့နေတဲ့အချိန်လေးတွေမှာလည်းဖြစ်တဲ့ဖြစ်စဉ်မျိုးပေါ့နော်။နောက်တစ်ခုကကျတော့လေကွင်းတွေထဲမှာရှိနေပြီနဲ့မိုးရွာလို့သူကရှာထဲထဲမှာမိုးဝင်ခိုလိုက်တယ်တစ်ပင်အောက်ကိုမိုးဝင်ခိုလိုက်တယ်အဲ့လိုမိုးခိုတဲ့အချိန်ပေါ့နော်နောက်လမ်းတွားလာနေနေမိုးရွာတဲ့အတွက်ကြောင့်မလို့ဒီဒီမှာယုံလေးတွေမှာမိုးဝင်ခိုလိုက်တယ်အဲ့လိုအချိန်လေးတွေမှာပြစ်တဲ့ဖြစ်စဉ်တွေဆိုတွေ့ရှိရပါတယ်နောက်တစ်ခုကတော့ဒီအိမ်ထဲမှာရှိနေတဲ့အချိန်ဖုန်းပေါ့နော်ဖုန်းကိုအင်တာနက်သုံးနေတယ်နောက်ဖုန်းပြောနေတယ်ပေါ့နော်အဲ့လိုအချိန်လေးတွေမှာဖြစ်နေတာတွေကိုတွေ့ရှိရပါတယ
်ဟုတ်ကဲ့ဆရာမအရင်ကတော့ကွင်းပြင်တွေမှာပဲစိုးရင်ရပြီးတော့အခုအိမ်ထဲမှာနောက်ဆုံးတော်တော်များများကဒီလက်ကင်ဖုန်းတွေတုံလာတဲ့အခါမှာပေါ့နော်ဖြစ်တာတွေကိုတွေ့ရတဲ့အတွက်ဒီတစ်ခေါက်ကတော့ဆံမကြီးတော်တော်သတိထားဖို့လိုလာတာပေါ့နော
်ဟုတ်ကဲ့
အချိန်တည်းမှာပဲဆံမကြီးအများစုကတော့အပြင်ဘက်မှာပါဒီလေကွင်းတွေမှာလုတ်တဲ့သူတွေမှာအဓိကဖြစ်တာပေါ့နော်ခုနလေထွန်းဆက်ပေါင်းနေတဲ့သူတွေရော
ဟုတ်ကဲ့
သူတို့အတွက်ဆံမကြီးတည်ဆုံးမှုနည်းသွားနိုင်အောင်ဘယ်လိုအကြံပေးချင်လဲ
ဒီမိုးချိုးဖြစ်တာကတော့မဖြစ်အောင်ပေါ့နော်ကြိုတင်ကာကွယ်တာတို့ဘာလို့အဲ့လိုကြီးရောရှင်ရောမရနိုင်ဘူးဒါပေမဲ့ကိုကတတိလေးနဲ့နေလို့တော့ရှိုးတယ်ဒီမိုးကြိုးပစ်တတ်တဲ့အခြေအနေလေးတွေကိုသိထားပြီးတော့တတိနဲ့ရှောင်ချနိုင်တယ်ဆိုလို့ရှိရင်တော့ဒီအသက်သေဆုံးမှုတွေတော့လျှော့သွားနိုင်တယ်လို့အကြံပေးချင်ပါတယ်အဲ့လိုဆိုတော့အိမ်အပြင်ရသွားခြင်းတဲ့ကွင်းတွေပေါ့နော်တဲ့ကွင်းတွေမှာရောက်နေတဲ့တကယ်လို့များမိုးရွာတဲ့အခါမှာလည်းမိုးချစ်ချုံတာတွေအရင်ဖြစ်မယ်ဖျက်ဆီးလက်တာတွေအရင်ယူဖြစ်နေမယ်ဆိုရင်တော့ကိုလုံနေတဲ့အလုပ်ကတော့ခဏလောက်တော့ရှင်းနာနေတယ်လို့အကြံပေးချင်တယ်အဲ့လိုချင်းဆိုရင်တော့ဘာပဲဖြစ်ဖြစ်တဲမှာအလုပ်လုပ်နေမယ်ဆိုရင်ကိုလက်ထဲမှာပေါက်တူးတို့ပေါက်ပြားတို့ကင်ခါမိတာလည်းရှင်းရှင်းနဲ့ခုနကလိုလက်ထုံချက်နဲ့ဆိုရင်လက်ထုံချက်ပေါ့နော်ထုံချက်အဲ့လိုတန် ထက်ပစ္စည်းလေးတွေဆိုတော့လုံးဝအဲ့ချိန်မှာဆိုရင်မကင်နဲ့တော့တော့မဖြစ်မနေရတော့ကိုယ့်ရဲ့လေထဲထဲမှာဒီလေထဲပဲရှိတော့ဒီလေထဲကိုပဲခိုးတော့ခိုးရမှာပဲပေါ့။နောက်အထဲမှာနေပြီဆိုလို့ရှိရင်လည်းဒီတန်ထဲတွေနဲ့ကြီးတဲ့နေရာတွေပါနဲ့နည်းနည်းဝေးတဲ့လမ်းတဲ့နေရာမျိုးပေါ့နော်။အဲ့လိုလေးတွေကိုနေတင်နေပေါ့။ဒါမှခုနကကျမတို့ပြောလူထဲထဲမှာဖြည့်ပြီးတော့မူကျိုးပြတဲ့ဖြစ်စဉ်လေးတွေရှိခဲ့တာလေးကိုလည်းသတိပြုပြခြင်းနဲ့နောက်တစ်ခါပြန်ကြတော့လေလေကွင်းကြီးတွေထဲမှာတက်တင်ကြီးတွေလည်းရှိတတ်တယ်။တက်တင်ဖြည်းဖြည်းလေးပေါ့နော်။အဲ့လိုမျိုးမိုးဝင်ခိုးတဲ့အချိန်မှာမူကျိုးပြတဲ့ဖြစ်စဉ်မျိုးလည်းရှိတတ်တယ်။အဲ့တော့ဒီလိုလေကွင်းထဲမှာရှိနေတဲ့အချိန်မှာမိုးကတာမန်ထက်ပိုပြီးတော့မိုးအရင်ထစ်ချုံတာတွေလျှက်စီးလက်တာတွေဖြစ်နေတဲ့အချိန်ဆိုရင်တော့အဲ့လိုတက်တင်မျိုးလည်းမိုးဝင်ခိုးခြင်းမှာကိုယ့်ရဲ့လေထဲရှိရင်လေထဲတွေကိုဝင်ခိုးမယ်။တကယ်လို့မှကိုကအဲ့လိုမျိုးလုံနိုင်တဲ့အချိန်မျိုးမရှိဘူးဆိုရင်တော့မှလေကွင်းထဲမှာလိမ့်နေနေရတယ်ပါပေါ့နော်။ကိုကထိထိဖြစ်နေလို့ဆိုတဲ့ကွင်းထဲမှာဆိုရင်တော့လေဒီနေနဲ့နောင်လေးတွေမှနေတဲ့နယ်ဆိုပြီးတော့ကျင်ပြချင်ပါတယ်
ဟုတ်ကဲ့ဆရာမနည်းနည်းလေးနေတဲ့နေရာမှာလေထဲလေးစောက်ထားနိုင်ရင်တော့အကောင်းဆုံးပါဆရာမနော
်ဟုတ်ကဲ့သူကကွင်းထင်နေဆိုရင်တော့ထိထိဖြစ်နေလေမြင့်လေပို့ပြီးတော့ပြစ်ဖို့အတွက်ကခွင့်ရေးများလေဖြစ်မှာပေါ့နော
်ဟုတ်ကဲ့ဆရာမရေနောက်တစ်ခုကဒီလေကွင်းနဲ့ပဲပတ်သက်နိုင်တာပေါ့နော်ခုနငါးဖန်းတဲ့သူတွေတို့
ဟုတ်ကဲ့
ဖားရိုက်တဲ့လူတွေတို့အပြင်မှာအစာထွက်ရှာကြတာပေါ့ပရစ်ထွက်ဖန်းတဲ့သူတွေတို့မျိုးစုံရှိနိုင်တော့သူတို့ကဆရာမဘလို့အကြံပေးချင်တယ
်ခုနကလိုပဲပေါ့ဒီလိုမိုးအရင်ထချုံရတဲ့ခါလျှက်စီးတက်နေတဲ့ခါမှဆိုငါးဖန်းတဲ့သူတွေဆိုရင်ရှည်ထဲမှာဆက်ပြီးတော့နေတယ်အနေကုန်းကုန်းပေါ်တက်တင်တာပေါ့နော်သူကရှည်ထဲမှာရှိနေတယ်မိုးချိုးပြစ်နိုင်ချေရပါမထချင်ပုံများနိုင်တဲ့ခြေလေးရှိတဲ့အတွက်ကြောင့်မလို့သူကအဲဒီရှေးကန်နေတဲ့ရောက်နေတဲ့ဥပမာရှေးကူးနေတဲ့သူတွေကအစားပေါ်နေဒီချောင်းရိုင်တွေမှာငါးဖန်းနေကြမယ်အဲ့လိုလူတွေဖားရှာနေကြမယ်အဲ့လိုဆိုရင်တော့ခြေရကနေချက်ချင်းတက်တယ်မှာလေအမိုးကရှိတဲ့ရှောက်ဦးရှိမယ်ဆိုတော့အဲ့ဒီအမိုးကထဲဝင်ပြီးတော့ပေါ့နော်ဒီခိုးထုံတဲ့နဲ့အဲ့လိုဖားရှာငါးရှာဆိုရင်ဘာပဲဖြစ်တန်တဲ့ပစ္စည်းလေးတွေပါနိုင်တာပါပဲလက်ထဲမှာလေအဲ့လိုမျိုးဆိုတော့တက်နိုင်ရင်တော့ကိုယ့်လက်ထဲကဒီပစ္စည်းတွေကိုတော့ကိုယ်နဲ့ဝေးရမှာခဏထားတဲ့နဲ
့ဟုတ်ကဲ့ဆရာမနောက်တစ်ခုကတော့ပြန်လုတ်တဲ့သူတို့နောက်ဒီရေမြောင်းတူးတဲ့သူတို့ပေါ့နော်အထူးသဖြင့်တော့ဒီဆောက်လုပ်ရေးလုပ်ငန်းတွေနဲ့ပတ်သက်နိုင်တာပါဆရာမသူတို့အတွက်ရောဘယ်လိုကြံပေးချင်လဲ
များသောအားဖြင့်တော့ဘယ်လိုဆောက်လုပ်ရေးလုပ်ငန်းတွေကထက်မြင့်နေမှာဖြစ်နိုင်ချေလဲရှိသလိုရက်ွက်ထဲတွေရွာထဲတွေမှာဆိုလို့ရှိရင်လည်းထက်မြင့်မဟုတ်ခင်တဲ့ပုံမှန်တိုင်းလောက်ရတာမျိုးလည်းရှိနိုင်တယ်ဒါပဲဖြစ်ဖြစ်ဆောက်လုပ်ရေးလုပ်ငန်းတွေပြန်နေလုပ်ပြီဆိုတဲ့ကတော့တန်ထဲနဲ့ဆက်ဆက်တဲ့ဒီစီကိုကိုင်းမိမယ်ရေနဲ့ဆက်ဆက်တဲ့နေရာလေးတွေမှာလည်းရှိနေပြီလေလို့တော့ယူဆပါတယ်အဲ့လိုမျိုးဆိုရင်လည်းမိုးထစ်ချုံမယ်ဆက်စီလက်ပြီးဆိုရင်တော့ကိုယ့်ရဲ့အလုပ်တွေကိုခဏတော့ရက်လိုက်တင်ပါတယ်ရက်လိုက်ပြီးတော့ဒီလုံခြုံတဲ့နေရာပေါ့နော်အဲ့လိုပစ္စည်းတွေကဝေးတဲ့နေရာလေးတွေမှာခိုးထုံတင်နိုင်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ